ကမ္ဘာတဝန်းပဋိပက္ခတွေကြာပိတ်မိနေတဲ့အရသားပြည်သူတမ်းမောင်းများစွာကိုကာကွယ်ကြဖို့ကုလသမဂ္ဂအတွင်းမူချိုအန်တိုနီယိုဂူတာရက်စ်ကကမ္ဘာတဝန်းကပြည်သူတွေကိုတိုက်တွန်းလိုက်ပါတယ်။ပဋိပက္ခတွေအထွတ်မှာပိတ်မိနေတဲ့သူတွေဟာအမြဲတမ်းလိုလိုရောပြီးတော့တိုက်ခိုက်ခံနေရတာဖြစ်ပါတယ်။ဒီနေ့စနေနေ့မှာကြာရောက်တဲ့ကမ္ဘာလူသားချင်းစာနာမှုအထိမ်းမှန်းနေအကျိုးဆောက်ကြမေးကကုလသမဂ္ဂအတွင်းမူချုပ်ကအဲ့လိုပြောကြားလိုက်တာဖြစ်ပြီးတော့နိုင်ငံတကာဥပဒေအရအရသားပြည်သူတွေလူသားချင်းစာနာမှုအထောက်အကူပေးရေးဝန်ထမ်းတွေနဲ့ကျမ၏ဝန်ထမ်းတွေကိုအကာအကွယ်ပေးဖို့လိုအပ်ကြောင်းဒါပေမဲ့ကမ္ဘာတဝန်းကဖြစ်ဖြစ်ပေါ်တဲ့နေရာတွေမှာနှစ်ဖက်ပါဝင်ပတ်သက်နေသူတွေဟာသူတို့လိုက်နာမယ်တာဝန်တွေကိုလိုက်နာခြင်းမရှိဘဲမတိမဲ့မြင်ပြုလုပ်နေတယ်လို့သူကပြောပါတယ်။ပဋိပက္ခတွေထဲမှာပိတ်မိနေတဲ့သူတွေဟာပြစ်မှတ်တယ်မဟုတ်ဘူးဆိုတာကိုကမ္ဘာကြီးကိုပြောဖို့အတွက်ကျွန်တော်တို့ဒီကိုရောက်လာတာပါလို့လည်းအတွင်းမှုချုပ်ဂူတာရက်စ်ကပြောပါတယ်။ကုလသမဂ္ဂအထွေထွေညီလာခံက2008ခုနှစ်ကစတင်ပြီးတော့ကမ္ဘာလူသားချင်းစာနာမှုအထိမ်းအမှန်လေးအပြစ်သတ်မှတ်လိုက်ခြင်းကစပြီးအကူအညီပေးရလို့သာထောင်ပေါင်းများစွာလဲတိုက်ခိုက်မှုတွေကြောင့်တည်ဆုံးခဲ့တယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုအဖွဲ့အကြီးကစတက်ဖန်အိုဘရိုင်းကပြောပါတယ်မနေ့ကတိုက်ခိုက်မှု158ခုအတွင်းမှာအကူအညီပေးရလို့သာ188ယောက်ပြစ်မှတ်ထားတိုက်ခိုက်ခံရတယ်လို့လဲသူကပြောပါတယ်ခင်ဗျာ